မြန်မာနိုင်ငံသားအများအပြားအပါအဝင်မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားအလို့သမားတွေကိုအခုရက်ပိုင်းတွင်အစုလိုက်အပြုံလိုက်ဖမ်းဆီးရှင်းလင်းနေတာနဲ့ပတ်သက်လို့လူအခွင့်အရေးအဖွဲ့တွေကစိုးရိမ်မကင်းဖြစ်နေကြပါတယ်။မလေးရှားအာဏာပိုင်တွေရဲ့လုပ်ရက်ဟာနိုင်ငံရေးခုလုံခွင့်ရှောက်ထားကြတဲ့ဒုက္ခသည်တွေအတွက်စိုးရိမ်စရာဖြစ်တယ်လို့လူအခွင့်အရေးအဖွဲ့တွေကဝေဖန်ပြစ်တင်လိုက်ကြပါတယ်။ VOA သတင်းတောက် Kate Wilson ရဲ့သတင်းပေးပို့ချက်ကိုတင်ပြခြင်းပါတယ်ခင်ဗျာ။အခုရက်ပိုင်းတွင်မလေးရှားနိုင်ငံမှာလူနာတောင်ကျော်ဖမ်းဆီးခဲ့တဲ့အထက်မှာ၄ပုံ၃ပုံလောက်ကဒုက္ခသည်တွေဖြစ်ရှောက်ထားစေလက်မှတ်ကန်ဆောင်ထားသူတွေဖြစ်ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံသား600နီးပါးပါရှိပြီးဒုတိယအများဆုံးအဖမ်းဆီးခံရတာဖြစ်ပါတယ်။အခြားအဖမ်းခံရတာတွေကတော့အင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်၊နီပေါ်နိုင်ငံသားတွေဖြစ်ပါတယ်။တရားမဝင်နိုင်ငံသား5သိန်းကျော်ကိုနိုင်ငံ내အဝန်ဖမ်းဆီးရှင်းလင်းနှင်ထုတ်သွားမယ်လို့မလေးရှားပြည်ထောင်စုဝန်ကြီးအာမက်ဇာအိတ်ကပြောလိုက်ပေမဲ့မလေးရှားနိုင်ငံကနိုင်ငံကစံချိန်မှီဖို့အလန်းဝေးနေပါသေးတယ်လို့ Human Rights Watch အကြီးအကဲ Faye Robertson ကပြောလိုက်ပါတယ်
။ There's no provision for refugee status in Malaysian immigration law and unfortunately what that means is that the Malaysian government really has a
မလေးရှားဥပဒေကဒုက္ခသည်တွေကိုအသိမှတ်မပြုပါဘူး။လက်တွေ့မှာလည်းမလေးရှားလူဝင်မှုဥပဒေမှာဒုက္ခသည်နဲ့ပတ်သက်ပြီးပြဋ္ဌာန်းပေးတာမျိုးမရှိသေးတာကိုကြည့်ရင်မလေးရှားအစိုးရကပြောတာတခြားလုပ်တာတခြားဖြစ်နေပါတယ်။
ကုလသမဂ္ဂစီးရင်နေရမလေးရှားနိုင်ငံမှာဒုက္ခသည်တသိန်းကျော်ရှိပြီးအဲ့ဒီတည်းမှာနိုင်ငံရေးစိုးရိမ်ချက်တွေအရမလေးရှားမှာလာရောက်ခိုလုံကြတဲ့မြန်မာနိုင်ငံသားတွေအများအပြားပါဝင်ပါတယ်။တကယ်တော့ဒီဒုက္ခသည်တွေဟာနေဆက်ဒုက္ခသည်စခန်းတည်တံ့မရှိတာကြောင့်သူတို့ကိုမြို့ပြဒုက္ခသည်တွေလို့ခေါ်ဝေါ်ကြပါတယ်။မလေးရှားမှာအခြားတရားဝင်လာရောက်အလုပ်လုပ်ကန်သူတွေနဲ့ရှင်ရင်သူတို့ဘဝရည်တည်ကအတော်ခက်ခဲကြမ်းတမ်းတာကိုတွေ့ရပါတယ်လို့ Faye Robertson ထပ်ပြောတာက
in many cases and places where some of this crackdown is going to come so they're going to be sweeping up refugees in addition to undocumented migrant workers
မလေးရှားမှာအဖမ်းဆီးတွေကျန်းလာတော့နေရာတော်တော်များများမှာပြဿနာတွေရှိလာပါတယ်ဒုက္ခသည်အသီးမှတ်ပြုလက်မှတ်မရသေးတဲ့ရှောက်ထားစဲလူတွေကိုပါဖမ်းဆီးမှုတွေပါကုန်တာပေါ့ဗျာ
ခုလိုအဖမ်းဆီးခံရသူတွေဟာမလေးရှားကိုအလွယ်တကူရောက်လာကြတာမဟုတ်ပဲတချို့ဆိုရင်လူမောင်းခိုးလက်တဲကတဆင့်ရောက်လာကြတာပါလို့ရတဲ့အလုပ်တွေကြပြန်တော့စီအုံးဆိုင်ခင်းနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာသာဖြစ်ပါတယ်တကယ်တော့မလေးရှားအာဏာပိုင်တွေဟာလူကုန်ကူးသူတွေကိုဖော်ထုတ်နှိမ်နင်းနိုင်တာမျိုးမရှိဘူးလို့ပြစ်တင်လိုက်ပါတယ
်။ I would venture that the frontline police officer in Malaysia couldn't identify a human trafficking victim.
လူမောင်းခိုးရဲလဲစားတာကိုမလေးရှားရဲတွေခံရတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်။ Faye Robertson ပြောသွားတာပါ။မလေးရှားနိုင်ငံဟာလူမောင်းခိုးတက်ပြက်ရေးမှာအားနည်းနေသေးကြောင်းအမေရိကန်အစိုးရကစီးရင်ထုတ်ပြန်ထားပါတယ်။မလေးရှားနိုင်ငံမှာမြန်မာရွှေပြောင်းအလို့သမား၄သိန်းလောက်ရှိပြီး4,000 လောက်တရားမဝင်အလုပ်လုပ်နေကြတာပါ 9,000 လောက်ကတော့ဒုက္ခသည်ခိုလုံခွင့်ရှောက်ထားကြောင်းသိရပါတယ်ပြီးခဲ့တဲ့မေနဲ့ဇွန်လတွေမှာမလေးရှားနိုင်ငံအတွင်းမွတ်စလင်နဲ့ဗုဒ္ဓဘာသာကြားတိုက်ခိုက်မှုတွေကိုကြောက်တဲ့မြန်မာနိုင်ငံသား 8,000 နီးပါးဟာမြန်မာနိုင်ငံကိုပြန်ဖို့အခက်အခဲကြုံခဲ့ရပါတယ်အခုတလောမလေးရှားနိုင်ငံမှာအဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့ကွာလာလမ်ပူမြန်မာတန်ယုံကမြန်မာနိုင်ငံသားတွေဖြစ်ကြောင်းစီစစ်သွားမှာဖြစ်ပြီးဟုတ်မှန်တယ်ဆိုရင်မြန်မာနိုင်ငံကိုပြန်လည်ခေါ်ယူဖို့ဆက်လက်ကူညီသွားမယ်လို့မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနအင်တာနက်စာမျက်နှာမှာဖော်ပြထားကြောင်းပါခင်ဗျာ